လီဗီးယားရှေ့ပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီးခလီဖာဟက်တာကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီကျောင်းပိုင်းကနိုင်ငံတကာလေးစိတ်အပါအဝင်မြို့တော်အစွန်ပိုင်းတွေကိုထိ ंछ ုပ်ထားနိုင်တဲ့အနေအထားရှိနေပါတယ်။နိုင်ငံတကာအသံဝင်ကထောက်ခံထားတဲ့လီဗီးယားအစိုးရရုံးဆက်ရာမြို့တော်ထရီပိုလီကိုသိမ်းယူဖို့ဗိုလ်ချုပ်ကြီးဟက်တာကသူ့တပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းကညွှန်ကြားခဲ့တာဖြစ်ပါတယ်။မြို့တော်ထရီပိုလီတဲကိုဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနိုင်ငံတကာလေးစိတ်ကိုပိတ်ထားတဲ့ပုံတွေကိုအာရဗ်မီဒီယာကရုပ်တံထုတ်လင်းပါလေအတားအဆီးအခက်အခဲမရှိသိမ့်ပိုင်နိုင်တဲ့ပုံလဲရှားပါလေဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာချိန်မှာမြို့တော်အနီးတစ်ဝက်နေထိုင်သူတွေအော်ဟစ်ကြိုဆိုခဲ့တဲ့ပုံတွေကိုလည်းတွေ့ရပါတယ်ဟက်တာရဲ့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးအာမက်အမီရှမာရီကတော့ဟက်တာရဲ့အုပ်ချုပ်မှုအောက်ကလေဗျာစစ်တပ်ကနေမျိုးတွေသိမ့်ပိုင်ရရှိနေတယ်လို့စနေနေ့နေကင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်
خلال 24 ساعة الماضية أعلن البارحة عن عدد الشهداء الذين ارتقوا الله من بداية العملية
حتى يتبقى بيكا غريان جندوبا قاسا الباشيانة سوانيدو كو تنشو تانان بي تاكي مو اتوين لبيا ستتا ستا سلي او جاسون جان بيو كنيا كا بيو سو طالبا سوريا ريبيا بايني ال عربيا يوتان عارو لبيا بو جوجي حتى يتبقى بيكا يورو تريبولي يه ခလဲ့အယ်ဖာဂန်ရက်ကိုဝင်ရောက်ခဲ့ပြီလို့ပြောဆိုထားပါတယ်။ဒီပြောဆိုချက်အပေါ်မှာ VOA အနေနဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေအသာကြီးရလာတဲ့အပေါ်နိုင်ငံတကာဘက်ကလည်းစိုးရိမ်မှုတွေရှိလာပါတယ်။ကုလသမဂ္ဂအနေနဲ့လေလံပြည်သူတွေအပေါ်ဆက်ပြီးထောက်ခံသွားမယ်လို့အထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကဂျော်ဒန်နိုင်ငံခီးစဉ်အတွင်းမှာပြောပါတယ်။လီဗီးယားနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဂါဆန်ဆလမီကတော့အခြေအနေကိုအနိကပ်ဆောင်ရှိနေတယ်လို့ပြောပါတယ်။လီဗီးယားမြို့တော်မှာတည်ငြိမ်ရေးကိုပြန်လည်ထိန်းသိမ်းနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းဘက်ကဆောင်ရွက်ကြဖို့လဲအီဂျစ်သမ္မတအဒယ်ဖာတာအယ်စစီကတောင်းဆိုပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီလာဗရော့ကတော့တိုက်ပွဲတွေရပ်ပြီးတွစ်ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်ရှင်။